ော်ဘုံမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်7653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်7953.5မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိမ်းစို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်သောတာရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာလွတ်မြောက်လန်းဆိုတဲ့ကျမချင်းဆိုင်ရာဗဟုသုတအကြောင်းအရာလေးကိုဝေမျှတင်ပြပြီးသားမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်တခါတည်းရင်ကျမတို့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝန်းရံရရှိပြီးမိမိအတွက်ထွက်ပေါက်ရှိသေးလားဆိုပြီးတော့စိတ်ပြက်နေတဲ့အချိန်တွေရှိကြမှာပါတော်တာရှင်များရှင်ဘန်ဆိုတဲ့လူငယ်လေးတယောက်ရဲ့ဖြစ်ရမှန်ဘဝလေးအကြောင်းကိုတင်ပြပေးချင်ပါတယ်ဘန်ကို USA နိုင်ငံမှာမွေးဖွားခဲ့ပါတယ်ဘန်ရဲ့မိခင်ကာဆန်ဟာဆင်းရဲပြီးညီကိုမောင်နှမ21ယောက်ရှိတဲ့အိမ်တော်မိသားစုကနေဆင်းသက်မွေးဖွားကြီးမြင့်လာသူတူဖြစ်ပါတယ်ဘန်ရဲ့မိခင်ဟာအသက်12နှစ်အရွယ်မှာတော့မောင်နှမ73ယောက်ရှိပြီးသူမထက်အသက်15နှစ်ကြီးတဲ့အမျိုးသားတူဦးနဲ့အိမ်အောင်ကြခဲ့ပါတယ်။ဘယ်ရဲ့မိခင်ကာဆန်ဟာတတိယနဲ့အထီးသားပညာသင်ကြားခဲ့ရတာမို့သူမအတွေ့စာပတ်တတ်ဖို့ကအခက်ခဲရှိခဲ့ပါတယ်။ကာဆန်အနေနဲ့သားနှစ်ယောက်ထွန်းကားခဲ့ပါတယ်။သောတာရှင်များရှင်ဘယ်အနေနဲ့အသက်ငယ်စဉ်သူကြီးမြင့်လာတဲ့အခါဆရာဝန်တူဖြစ်ချင်တယ်လို့ပြောခဲ့ပါတယ်။ဘန်ရူမီတာစုဟာရာစုမှုကြီးဆိုတဲ့ပတ်ဝန်းကျင်မှာနေထိုင်ခဲ့ကြရပါတယ်။ဆင်းရဲတဲ့မိသားစုဖြစ်တဲ့အတွက်ဘန်ရဲ့စိတ်ကူးအိမ်မက်တွေအကောင့်ထဲဖွင့်နိုင်ပါမလား။ဘန်ရဲ့ပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေပေါ်များလာပါတယ်။ဒီအရာတွေကဘန်အနေနဲ့အိမ်ပြင်ကိုထွက်လိုက်တာနဲ့တွေ့ကြုံရပါတယ်။ဘန်တက်တဲ့ကြောင့်မှလည်းဒီပြဿနာတွေကလည်းရှိနေပါတယ်။ဆရာဝန်ဖြစ်ခြင်းနဲ့ဘင်းအတွက်မျှော်လင့်ချက်ရှိပါရဲ့လားသောတာရှင်များရှင်နောက်25နှစ်ကြာတဲ့အခါဂျွန်ဟော့ပကင်းစ်ရုံမှာလူအယောက်80ပါဝင်တဲ့အဖွဲ့က9လသားအရွယ်ရှိတဲ့ခေါင်းချင်းဆက်အမွှားကိုအောင်မြင်စွာခွဲစိတ်ပြီးတဦးချင်းနေနိုင်အောင်ပြုလုပ်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ဒီခွဲစိတ်မှုကပထမဆုံးအကြိမ်ဖြစ်ပါတယ်ဒီခွဲစိတ်မှုပြုလုပ်ဖို့ငားလာတာကြိုတင်ပြင်ဆင်ခဲ့ရပါတယ်အစမ်းလေးချင်နာကိုလည်းမကြာခဏပြုလုပ်ရပါတယ်ခွဲစိတ်မှုကြာချိန်ကစုစုပေါင်း22နာရီဖြစ်ပါတယ်သောတာရှင်များရှင်ခေါင်းချင်းဆက်အမွှားကိုဥဆောင်ခွဲစိတ်တဲ့ခေါင်းဆောင်ကတော့တခြားသူမဟုတ်ပါဘူးရှင်ဒေါက်တာဘင်ဂျမင်ကာဆန်ပဲဖြစ်ပါတယ်လေးစားရတဲ့သောတာရှင်များရှင်ဘယ်အနေနဲ့သူ့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝိုင်းနေပြီမဲ့သူဖြစ်ချင်တဲ့ဆရာဝန်တူဖြစ်အောင်ကြိုးစားခဲ့ပါတယ်။ဒဏ်ရာရနေတဲ့စိတ်ကိုပြုပြင်ပြောင်းလဲပြီးအတိုက်အခိုက်တွေကိုကျော်လွှားအောင်မြင်ခဲ့ပါတယ်။သောတာရှင်တို့လည်းမိမိတို့ရဲ့ဘဝအတ္တမှာတွေ့ကြုံရတဲ့အခက်အခဲပြဿနာစိတ်ဒဏ်ရာတွေကိုပြုပြင်ပြောင်းလဲပြီးဘဝရဲ့ရည်မှန်းချက်ပန်းနိုင်ကိုအောင်မြင်စွာစုခုရရှိနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။
တရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောယာဓမဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာရှင်ရင်ခွန်အာယူကြပါစို့။
ချစ်တော်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာပေါင်းနေပြေဝဆုံနေကြပါစေ။ဆက်လက်ပြီးတော့ကြားနာရမယ့်သတင်းစကားကတော့အရေးတယူပြုတင်တော်သတင်းစကား။ဒီနေ့ကျွန်တော်ဘာကိုအရေးတယူပြုပြီးတော့အသက်တာကိုမာသူရှင်ဆင်ခြင်တုံတရားအနေနဲ့နားထောင်ကြရမလဲ။ဘယ်သတင်းစကားကိုကျွန်တော်နားထောင်ပြီးတော့အသက်တာမှာတို့ရှင်ဆင်ခြင်ကြမလဲချစ်တဲ့မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာအလင်းမီကျွန်တော်ရဲ့ဘဝကိုအကောင်းဆုံး change ချက်လုပ်နိုင်ဖို့ရန်အတွက်အရေးတယူပြုတင်တော်သတင်းစကားအားဖြင့်ယနေ့နားတော်တာဆင်ကြပါစို့ယနေ့ကမ္ဘာစီးပွားရေးနိုင်ငံရေးပညာရေးကျန်းမာရေးလူမှုရေးဒီအားလုံးတို့ဟာတို့ရှင်ကျွန်တော်တို့မျက်မှောက်အချိန်ကာလမှာဖြစ်ပျက်ပြောင်းလဲနေကြောင်းမြင်တွေ့ရမှာဖြစ်ပါတယ်ကမ္ဘာစီးပွားရေးကိုကိုကျိုးအတဆန်တဲ့ဝိသမလောဘကမတရားလွှမ်းမိုးထားပြီးတော့ကမ္ဘာလူမှုရေးကိုတော့အာဓမယာကမှအနိုင်ယူထားနေစင်မှာကမ္ဘာဘာသာရေးမှာတော့မိစ္ဆာဓမ္မရဲ့အယူနဲ့စိတ်တော်ထားတွေကလွှမ်းမိုးထားကြောင်းကျွန်တော်တို့တွေ့မြင်ရတဲ့ကာလလည်းဖြစ်ပါတယ်လူသားတွေရဲ့ဝိသမလောဘကြောင့်တဘာဝတရားဖောက်ပြန်ခြင်းအာဓမယာကအလိုကိုလိုက်ခြင်းအပြင်ယောဂာသင်များထွက်ပေါ်လာကြပါတယ်မိစ္ဆာဓမ္မရဲ့အယူအဆကြောင့်အချမ်းဖက်အလုတ်ရများတိုးပွားလာပြီးတော့ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာအာမေကရုံနဲ့တမိုင်းကာလရဲ့အဆုံးကိုချင့်ကပ်လာတဲ့ရရှိနေပြီဆိုတာကိုတွေ့နေရပြီမိတ်ဆွေပေါင်းတို့ယနေ့မှစပြီးတော့ပြင်ဆင်ထားတဲ့တရားဟောချက်အားလုံးကိုနေ့ရက်စဉ်တိုင်းမိတ်ဆွေတို့ကိုသတင်းကောင်းပေးသွားမှာဖြစ်ပါတယ်အဓိကပေးသွားမယ့်သတင်းကောင်းကတော့ကောင်းကင်တမန်၃ပါးထံမှသတိပေးထားတဲ့သတင်းစကားတွေကိုအသေးစိတ်တင်ဆက်သွားမှာဖြစ်ပါတယ်။တရားတော်အားလုံးကိုကျွန်တော်အားလုံးနားထောင်ပြီးတော့ကျွန်တော်ရဲ့ဘဝတတမှာသိရှိတဲ့အချိန်ကနေစပြီးတော့မိမိတို့တဦးစီရဲ့အသက်တာမှာပြင်ဆင်မှုတွေထူးခြားလာနိုင်မယ်လို့လည်းပဲကျွန်တော်မျှော်လင့်ပါတယ်။အဓိကအားဖြင့်ကတော့ဗျာဒိတ်ကျမ်းခန်းကြီး၁၄နဲ့ပတ်သက်တဲ့အရေးကြီးတဲ့အဓိကအကြောင်းအရာစေချက်ကိုယနေ့ကျွန်တော်လေ့လာသွားကြမှာဖြစ်တယ်။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး၁၄ပိုင်းငယ်6ကနေ9မှာမြေကြီးပေါ်မှာနေတော်သူတည်းဟူသောအသီးသီးဘာသာတကားကိုပြောသောလူမျိုးနယ်ခတ်သိန်းတို့အားထာဝရဧဝံတရားကိုဟောရသောကောင်းကင်တမန်တစ်ပါးကဘုရားသခင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချိန်ရောက်လာပြီ။ကောင်းကင်မြေကြီးတမုတ်တရားနှင့်စမ်းရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောဟုကြည်တော်တန်နေပြောဆို၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငါမြင်၏ပထမကောင်းကင်တမန်ရဲ့သတင်းစကားပဲဖြစ်တယ်မိတ်ဆွေမြေကြီးပေါ်မှာနေတော်သူတည်းဟူသောအသည်အသည်ဘာသာတကားကိုပြောတဲ့လူမျိုးနွယ်ခတ်သိန်းတို့ကိုဟောရမယ့်သတင်းစကားပဲဖြစ်ပါတယ်ယုံကြည်သူဖြစ်စေမယုံကြည်သူဖြစ်စေအသင်းတော်ကတာဝန်ယူပြီးတော့ဟောရမယ့်သတင်းစကားဖြစ်တယ်ဒါကြောင့်ကျွန်တော်ကတာဝန်ယူပြီးတော့ဟောသွားမှာဖြစ်ပါလေဒုတိယကောင်းကင်တမန်တစ်ပါးကဆက်ပြီးတော့အခန်းငယ်၈မှာကောင်းကင်တမန်တစ်ပါးကလည်းဘာဗလုန်မြို့ကြီးပြိုလဲပြီမိမိမတရားသောမေထုံဤအစိတ်တောက်ဒီဟုသောစပြည့်ရေကိုလူအမျိုးအပေါင်းတို့အားတိုက်လေပြီးသောဘာဗလုန်မြို့ကြီးပြိုလဲပြီဟုလိုက်၍ပြောဆို၏ဒုတိယကောင်းကင်တမန်ရဲ့သတင်းစကားကတော့ခရစ်တော်ကိုယုံကြည်လက်ခံထားပြီးတဲ့နောက်ပိုင်းမှာစာရန်ရဲ့လက်စားချင်းကိုခံနေရတဲ့ကျွန်တော်တို့အသိဝင်သူနဲ့ခရိယန်ကြီးကိုအားလုံးတို့ကိုဟောရမယ့်သတင်းစကားပဲဖြစ်ပါတယ်ဒုတိယကောင်းကင်တမန်တပါးရဲ့သတင်းစကားကိုတော့လူမျိုးနွယ်ခတ်သိန်းထံမှာသွားဟောမယ်ဆိုရင်နားလည်မှာမဟုတ်ဘူးဝိညာဉ်ရေးဖောက်ပြန်တဲ့ဣသေလလူမျိုးတွေရွေးချယ်ပြီးတော့တာဝန်ထမ်းဆောင်ဖို့ရန်အတွက်ပြက်ကွက်တဲ့ခရိယန်တွေကိုဟောပြောဖို့သတင်းစကားပဲဖြစ်ပါတယ်တတိယကောင်းကင်တမန်တပါးကဆက်ပြီးတော့အခန်းငယ်9မှ12ကိုကြည့်လိုက်တဲ့အခါမှာထိုမှတပါးတတိယကောင်းကင်တမန်ကအကျဉ်သူသည်သားရဲနှင့်သူ၏ရုပ်ထုကိုကိုးကွယ်၍ဘုရားသခင်၏တစိမ့်လက်မှတ်ကိုနှဖူး၌ခံသည်ဖြစ်စေလက်၌ခံသည်ဖြစ်စေထိုသူသည်ဘုရားသခင်၏ဒေါသဖလား၌လောင်းသောအမျက်တော်စပြည့်ရည်စစ်ကိုတောက်ရလိမ့်မည်တန်ရှင်းသောကောင်းကင်တမန်တို့ရှိသိုးတငယ်ရှိမှာတန်ရှင်းသောကောင်းကင်တမန်တို့ရှိသိုးတငယ်ရှိတွင် ကန့်နှင့်ရောသောမီးထဲမှပြင်းစွာသောညင်းဆဲခြင်းကိုခံရလိမ့်မည်။ထိုညင်းဆဲခြင်း၏မီးခိုးသည်ကဘာဆက်ဆက်တက်လျက်ရှိ၏။တာယန်နှင့်သူ၏ရုပ်ထုကိုကိုးကွယ်၍သူ၏နာမတစိ့ကိုလက်မှတ်ကိုခံသောသူတို့သည်နေညမပြတ်သက်သာရမရဟုလိုက်၍ကြည်တော်တန်နှင့်ပြောဆို၏။ဖယားသခင်ပြည့်တော်တို့ကို၎င်းယေရှု၏ယုံကြည်ခြင်းကို၎င်းစောက်ရှောက်သောတန်ရှင်းသူတို့သည်အီယာ၌တီးခံစရာကြောင်းရှိ၏ဆိုပြီးတော့တတိယကောင်းကင်တမန်ရဲ့သတင်းစကားကိုလည်းပဲဖော်ပြထားတာတွေ့ရနိုင်မယ်။ဒါရောက်ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တမန်အသုံးပါသတင်းစကားကိုတော့ကျွန်တော်နေနဲ့ချစ်တဲ့မိတ်ဆွေတို့ကိုနေ့ရက်စဉ်တိုင်းတရားဟုတ်ချက်အပိုင်းပိုင်းလေးတွေနဲ့ပိုင်းခြားပြီးတော့တင်ဆက်သွားမှာဖြစ်တယ်။ဒါကြောင့်ထာဝရဧကရီသတင်းစကားဆိုတာပါလေ။ကောင်းကင်တမန်အသုံးပါကဘယ်အရာကိုပုံဆောင်တာလဲ။ကောင်းကင်အလယ်၌ပြန်ဝဲရခြင်းအကြောင်းကဘာကိုဖော်ပြတာလဲ။ဘုရားသခင်ကိုကြောက်ရွံ့ခြင်းကဘာကိုဆိုလိုတာလဲ။ဘုရားသခင်ကိုဘယ်နည်းဘယ်ပုံအားဖြင့်ချီးမွမ်းရမလဲ။ကျွန်တော်တို့ကိုတရားစီရင်နေတယ်ဆိုတာဘာကြောင့်စီရင်နေတာလဲ။ဖန်ဆင်းရှင်ကိုဘယ်လိုနည်းနဲ့ဝတ်ပြုကိုးကွယ်ရမလဲ။ဘာဘလုံမျိုးကြီးကဘယ်မှာလဲ။ဘာဘလုံရဲ့မတရားသောမေတုံနဲ့ဘာဘလုံအစိတ်အတောက်စပြည့်ရေဆိုတာဘာလဲ။လောကသားနဲ့အုပ်စိုးသူရှင်ဘရင်တွေကဘယ်သူတွေလဲ။တားရဲကဘယ်မှာလဲ။တားရဲဤရုပ်ထုစင်းတုတွေကဘာတွေလဲ။တားရဲအမတ်တစိတ်ကဘာတွေလဲ။တားရဲနံပါတ်နာမည်ကဘာလဲ။ဘုရားသခင်ဤအမျက်တော်ဖလားဆိုတာဘာကိုဆိုလိုတာလဲ။တန်ရှင်းသူရဲ့တီးခန့်ခြင်းကဘာလဲ။သခင်ခရစ်တော်ရဲ့ယုံကြည်ခြင်းကဘာလဲ။တသိန်း4,400အမတ်နံပါတ်စင်ကဘယ်သူတွေလဲ။เนาะအမတ်စင်နံပါတ်တွေကဘယ်သူတွေလဲ။တိတိဖြစ်စေမတိတိဖြစ်စေသားရဲကိုမိတိနည်းနဲ့ကိုးကွယ်နေကြတာလေ။စတဲ့မေးခွန်းတွေကိုကျွန်တော်ဒီနေ့ကနေစပြီးတော့လေ့လာသွားကြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်ရဲ့ထာဝရကံကြမ္မာဖြစ်တဲ့ကောင်းကင်တမန်3ပါးရဲ့သတင်းစကားအသေးစိတ်ကိုတော့အလေးထားပေးဖို့ရန်အတွက်တိုက်တွန်းအားပေးလိုပါတယ်။ဒီတော့ကြောင့်ချစ်တဲ့မိတ်ဆွေများအဲ့ဒီလိုလိုင်းကနေမှနေ့စဉ်နဲ့ရမျှတင်ဆက်သွားမယ်ဒီသတင်းစကားတွေကိုကျွန်တော်အားလုံးကအရေးတယူပြုတ်ပြီးတော့နာတော်တာဆင်ခြင်းအပြင်ကျွန်တော်ရဲ့အသက်တာမှာကောင်းကင်တမန်3ပါးရဲ့သတင်းစကားဟာကျွန်တော်ဂျမအတွက်အရေးတယူတကယ်ပြုတ်ရမှာပါလားဆိုတာကိုသိရှိနားလည်သဘောပေါက်ဖို့ရန်အတွက်ကျွန်တော်အနေနဲ့ဆက်လက်ပြီးတော့တင်ဆက်သွားမှာဖြစ်တယ်ဒီတို့ကြောင့်ယနေ့ကနေစပြီးတော့ချစ်တဲ့မိတ်ဆွေများအားလုံးဒီသတင်းစကားတွေကိုနာတော်တာဆင်ခြင်းအပြင်စေချမ်းသာကိုကြီးကျမ်းမာခြင်းဖြစ်ဖြစ်ရရှိခံစားရမှာပဲနဲ့ထာဝရဘုရားရှင်ရဲ့ပေးသနာတော်မူသောကောင်းချိုးချမ်းသာဖြစ်တဲ့ထာဝရအသက်တော်ဘုရားတော်တို့ရဲ့အသက်တော်ကိုတည်ဆောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒလိုပြုလိုက်ပါတယ်အားလုံးပါမှာဘုရားကောင်းချီးချပေးပါစေThank you.
မလီတို့ရင်ရင်သွေးလေးမှာနားဆင်စရာပုံမြင်လက်ဆောင်စီစဉ်မှာခရီးရန်သာသနာပြုမယ်လေဆိုတဲ့ပုံမြင်လေးကိုမမဖြူနေကပြောပြပြီးတော့မှဖြစ်ပါတယ်ကွယ်ခလီတို့ရင်တခါကပြုံးချိုးဆိုတဲ့မိန်းကလေးတယောက်ရှိတာပေါ့အဲ့ဒီမိန်းကလေးဟာအခါခွင့်ရတိုင်းအချိန်ရှိတိုင်းမြို့ရဲ့လမ်းကြီးလမ်းငယ်လေးတွေကိုသွားပြီးဝီဇာလေးတွေဝင်းကနေတာပေါ့ကွယ်ပြုံးချိုးလေးရဲ့အပြုံးမျက်နှာကိုမြင်ရတဲ့သူတိုင်းကသူမပီကန်းတဲ့စားဆောင်လေးတွေကိုမယူဘဲမနေနိုင်ကြဘူးတဲ့ကွယ်ယင်ကြီးလိမ္မာဖော်ရွှေစွာပြောတတ်ပုံလေးကြောင့်မြင်သူတိုင်းကချစ်ကြတာပေါ့တနေ့မှာတော့မွန်လွဲပိုင်းမှာခါတိုင်းလူပဲပြုံးချိုးဟာခရီးရန်သာသနာပြုလုပ်ငန်းကိုလှုပ်ဆောင်ဖို့ထွက်လာခဲ့တာပေါ့ကွယ်လမ်းပေါ်မှာလမ်းလျှောက်နေချိန်မှာပဲရှေ့ခက်လန်းလန်းကနေသံစုံတစ်ခုကိုမြင်လိုက်ရတာပေါ့ကွယ်ပြုံးချိုးထိတ်လန့်သွားတာပေါ့အဲ့ဒါကဘာလဲဆိုတော့သူ့ဘက်ကိုလာနေတဲ့ပုပ်ကိုကြီးတယောက်ဟာသူ့ကိုသူမထင်းနိုင်ပဲတရင်တရိုင်လမ်းလျှောက်နေတာပေါ့အမှန်တော့အဲ့ဒီလူကြီးဟာအရက်မူးနေတာပေါ့ကွယ်ခလေးတို့ရေပြုံးချိုးလေးဟာအဲ့ဒီလူကြီးအနာကိုရောက်အောင်သွားပြီးမှအပြုံးမျက်နှာလေးနဲ့အိတ်ဆောင်ခရီးရန်အေဝံဂေလိအစာဆောင်တစ်ခုကိုလမ်းပေးလိုက်တာပေါ့ကွယ်နှုတ်ကနေပြီးတော့အဲ့ဒီစာအုပ်လေးတစ်ခုကိုယူသွားပါဆိုပြီးပြောလိုက်တာပေါ့ကွယ်ဒီတော့အဲ့ဒီလူကြီးကဘာစာအုပ်လဲဆိုပြီးအတန်အော်ကြီးနဲ့မေးလိုက်တာပေါ့ကွယ်ကျုံချိုလေးကဒီစာအုပ်လေးတအုပ်ကိုယူသွားပါရှင်ဦးလေးကြီးအတွက်များစွာကောင်းကျိုးပြုပါလိမ့်မယ်ကျေးဇူးပြု၍ဦးလေးကြီးယူသွားပေးပါလို့ပြန်ပြောလိုက်တာပေါ့အဲ့လိုနဲ့အဲ့ဒီလူကြီးဟာအရက်မူးနေပေမဲ့မိန်းကလေးရဲ့အပြုံးမျက်နှာလေးကကောင်းကင်သမန်လိုမျိုးချူတာတဲ့အတွက်မငင်းဆန်နိုင်ပဲစာအုပ်လေးကိုလမ်းယူလိုက်တာပေါ့ကွယ်အဲ့ဒီလူကြီးကလည်းဘလို့ပေးရမလဲဆိုပြီးအရမူးတဲ့လေတန်းကြီးနဲ့မေးလိုက်တာပေါ့ကျုံချူလေးကပေးစရာမလိုပါဘူးဦးလေးကျမတို့ကအခမဲ့ဝင်ကားရပါဦးလေးကြီးဖတ်ဖို့ပြတ်တာလက်ဆောင်ပေးတာပါဒီစာအုပ်လေးဖတ်ရင်ဦးလေးအတွက်အများကြီးကောင်းကျိုးဖြစ်ပါလိမ့်မယ်ဖတ်ဖြစ်အောင်ဖတ်ပါဆိုပြီးပြောလိုက်တာပေါ့ကွယ်ခလေးတို့ရေအရမူးနေတဲ့ဦးလေးကြီးကိုနှုတ်ဆက်ပြီးကျုံချူကထွက်လာတာပေါ့အဲ့ဒီလူကြီးကလည်းသူ့သွားမဲ့လမ်းကိုဆက်သွားနေတဲ့ကွယ်ခလေးတို့ရေအဲ့ဒီလူကြီးဟာကောင်းကင်သမန်တွေရဲ့အပြုံးမျိုးနဲ့ပြုံးနေတယ်။မိန်းကလေးကိုမမေ့နိုင်ဘူးတဲ့ကွယ်။ဒါနဲ့တဏီယာကိုရောက်တဲ့အခါမှာမိန်းကလေးပေးလိုက်တဲ့စာအုပ်ကိုဖတ်ကြည့်လိုက်တဲ့ကွယ်။စာအုပ်လေးကရှင်ယောဟန်ခရစ်ဝင်အခန်းငယ်စာအုပ်လေးတွေဖြစ်နေတာပေါ့ကွယ်။ဖတ်ဆရာရှိတာတွေကိုဆက်ပြီးဖတ်နေတာပေါ့။စီရင်နွမ်းပါတဲ့သူတွေနဲ့အပယ်ခံရတဲ့သူတွေကိုဖျားသခင်ချစ်ကြောင်းဖျားသခင်ကစွန့်ပစ်မထားတဲ့အကြောင်းဖတ်ရတဲ့အခါသူ့ရဲ့စိတ်နှလုံးမှာအလိုမှပဲဝန်နေပြီးထိခိုက်သွားတာပေါ့ကွယ်ခလီတို့ရင်ဆက်ပြီးအဲ့ဒီလူကြီးကဖယားသခင်ရဲ့သားတို့ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းတို့မရောက်ထာဝရအသက်ကိုရရှိခြင်းကဖယားသခင်သည်မိမိ၌တပါးသီးသောသားတို့ကိုစွန့်တော်မူသည်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့ဖော်ပြထားတဲ့ကြံချက်ကိုလည်းဖတ်လိုက်ပါတယ်ကွယ်အဲ့ဒီလူကြီးကသင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်အကြောင်းမူကားခမဲတော်သည်သားတော်အားဖြင့်ဘုံထီရှားတော်မူခြင်းရှိမည်အကြောင်းသင်တို့သည်ငါ၏နာမကိုအမိပြုလျက်တစုံတစ်ခုသောဆုကိုတောင်းလျင်တောင်းသည့်အတိုင်းငါပြုမည်ဆိုတဲ့အံ့ဩဖွယ်ရာဂတိတွေကိုလည်းရှင်ယောဟန်ခရစ်ဝင်အခန်းကြီး14အငယ်73နဲ့74မှာလည်းဖတ်ရတဲ့ကွယ်ခလီတို့ရေအဲ့ဒီလူကြီးကကြမ်းချက်လေးတွေကိုဖတ်ပြီးကောင်းကင်ကိုမျှောကြည့်လိုက်တာပေါ့သူပြုမည်တဲ့အပြစ်မကောင်းမှုတွေကိုဖြေလို့ဖို့ပူကောင်းတဲ့အသက်တာနဲ့ဆက်လက်အသက်ရှင်နိုင်ဖို့မဆပါဆိုပြီးဖျားသခင်ထံမှာဆုတောင်းပတ္ထနာပြုလိုက်ပါတယ်ကွယ်ခလီတို့ရေအဲ့ဒီလူကြီးကလည်းပြောင်းလဲသွားပါတယ်ကွယ်ဖျားရှိခိုးအကြောင်းတွေလည်းမမှန်သက်တာပေါ့ကွယ်နောက်ဆုံးနှစ်ချင်းမင်္ဂလာခံယူပြီးစိတ်သက်လူသက်ဖြစ်သွားတဲ့ကွယ်ခလီတို့ရေပြုံးချူလေးနဲ့အဲ့ဒီလူကြီးတစ်နှစ်လောက်အကြာမှာပြန်တွေ့ဆုံကြပါတယ်ကွယ်အဲ့ဒီလူကြီးကအသင်းတော်တစ်ခုရဲ့ဖျားเจ้าမှာအသင်းထောက်ဖြစ်နေပြီကွယ်အဲ့ဒီဦးလေးကြီးကပြုံးချူနဲ့မတွေ့ခင်တုန်းကပြုံးချူပေးတယ်စာအုပ်လေးကိုမဖတ်ခင်တုန်းကသူ့မှာနေအိမ်မရှိအလုပ်မရှိငွေမရှိဘာမှမရှိဘူးလို့ပြောပါတယ်ကွယ်ခလေးတို့ရေအဲ့ဒီအချိန်မှာတော့ဦးလေးကြီးဟာကောင်းစားပြီးတော့ပြည့်စုံနေပါပြီကွယ်ပြုံးချူလေးရဲ့သာသနာပြုဆောင်ရွက်မှုလေးကအံ့ဩစရာပါပဲကွယ်ဦးလေးကြီးကိုသခင်ယေရှုထံပို့ဆောင်နိုင်တဲ့အတွက်တနေ့မှာပြုံးချူလေးရဲ့တရဖူကိုအော်အော်ဆရာကျေပွင့်တပွင့်လေးရှိနေမှာဖြစ်ပါတယ်ကွယ်။ဒါကြောင့်မလို့မောင်လေးညီမလေးတို့လည်းပြုံးချူလေးလိုခလေးတို့မမတို့အနေနဲ့ယေရှုအသွဲသာသနာပြုအမှုတော်မှာ ပါဝင်ဆက်ကပ်နိုင်ကြပါစေလို့မမကနေစုမုံကောင်းတောင်းပီးလိုက်ရပါတွင်ရေဒီယိုတို့တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင
်တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်နေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။